မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဆက်ကမ်းမြေအတွင်းကလေးတစ်စင်းဒီကနေ့နေမြုပ်ခရာကြောင်းရိုဟင်ဂျာမွတ်စလင်တို့ကပဲ12ယောက်ထဲမှနေတည်ဆုံသွားပါတယ်။တည်ဆုံသူတွေထဲမှာအများစုဟာကလေးတွေဖြစ်ကြပြီးခြေပေါ်မှာပါလာတဲ့လူရှိယောက်ကိုတော့ကယ်တင်နိုင်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်အနာဘိုင်းတို့ကပြောပါတယ်။ Reuters သတင်းစာမျက်နှာဌာနရဲ့ဆောင်းပါးကိုအခြေခံပြီးတော့ကိုရန်နိုင်ကပြောပြထားပါတယ်
။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်မှာရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေလိုက်ပါလာတဲ့လေတစ်စင်းဒီကနေ့အောက်တိုဘာ9ရက်နေ့မှာနေမြုပ်သွားတာကြောင့်လူ12ယောက်ထပ်မံတည်ဆုံသွားခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကပြောပါတယ်။ဒီဆက်လေးဟာဘင်္ဂလားဒေ့ရှ်နိုင်ငံတောင်ဘတ်စွန်ရှာပူရီဒရစ်မြို့အနီးနမ်မြေထွန်းမှာနေမြုပ်ခဲ့တာဖြစ်တယ်လို့လည်းဘင်္ဂလားဒေ့ရှ်ကောင်ဝင်ရှိသူတွေကပြောပါတယ်။လေဝံဟာလူပဲနဲ့ပါဝင်တယ်ဆိုတာအတိအကျမပြောနိုင်ပေမဲ့ကလေးငယ်10ဦးအပါအဝင်အမျိုးသားတအူးနဲ့အမျိုးသမီးတအူးရဲ့ရုပ်အလောင်းကိုရှာဖွေတွေ့ရှိခဲ့ပြီးလူ၈ယောက်ထပ်မံကိုကယ်တင်နိုင်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်အနာဘိုင်းတွေဘက်ကပြောပါတယ်။အသက်30အရွယ်ဆာယက်ဟူစိန်ကတော့ဒီလေနင်းမြုပ်တဲ့အထဲမှာအသက်မသေးပဲကျန်ခဲ့သူတအူးဖြစ်ပါတယ်။ဒါပေမဲ့သူ့ရဲ့မိသားစုဝင်အတော်များများလှေနစ်တဲ့အထက်မှာပါသွားခဲ့တယ်လို့ဘင်္ဂလီဘာသာစကားနဲ့အခုလိုပြောပါတယ
်အရဟတ်အရခွာတင်တော့တာဖရဘူကွာအရဟောကွာ
ကျွန်တော်နဲ့ကျွန်တော်မိမရဲ့ကလေး၃ယောက်ရဲ့ကျွန်တော်အမိနဲ့ကျွန်တော်ရခမစုစုပေါင်းကျွန်တော်တို့အားလုံး9ယောက်ပါအဲ့ဒီထက်မှာကျွန်တော်တယောက်ပဲအသက်ရှင်ပါတယ်ကျွန်တော်တို့အားလုံးစောင့်နေရေးအတွက်ခက်ခဲခဲခဲရည်တည်ရပါတယ်သူတို့ကရွာရီအိမ်ကြီးကိုမီးရှို့ပါတယ်ကျွန်တော်တို့အသက်ဘေးကနေလွတ်အောင်ဒီကိုထွက်ပြေးခဲ့တာပါ
မကြာသေးခင်ကရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ပဋိပက္ခတွေကြောင့်ရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေကြတာဖြစ်ပြီးတချို့တွေကတော့ဆက်လီတွေနဲ့နယ်စပ်ကိုဖျက်ကူးကြတာဖြစ်ပါတယ်။ပြီးခဲ့တဲ့ရပိုင်းတွေအတွင်းကလည်းနယ်မြေအတွင်းဆက်လီတွေနှင်းမြုပ်ခဲ့တာကြောင့်ရိုဟင်ဂျာမွတ်စလင်20ထပ်မံတည်ဆုံးခဲ့ပါသေးတယ်။အခုဒီချိန်လေနှင်းမြုပ်ခဲ့တဲ့အခြေအနေကိုတော့ဇာယက်ဟူစိန်ကအခုလိုပြောပါတယ
်။ဘူရမဘစ်သူဟဂျ်ရုတ်တဲ့ကိုရဟန်ဆယ်နေရတဲ့
လေးတွေပါဝင်လူရေအတွက်က20ကနေ60လောက်ထိရှိပါတယ်။ကမ်းခြေမှာ10လောက်ဆောင်ရပါတယ်။ညနေ6နာရီလောက်လေရောက်လာတဲ့အချိန်မှာလေဝော်ကိုတက်ကြပါတယ်။ပြီးတော့တနာရီလောက်သွားပြီးတဲ့အချိန်မှာလေကနေပြီးတော့ကျွန်တော်မိသားစုလည်းအဲဒီမှာပါသွားပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ကုလသမဂ္ဂဒုက္ခသည်အေဂျင်စီတွေရဲ့အဆိုအရတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတဲ့ဒုက္ခသည်အရေအတွက်ဟာ9သိန်းကျော်သွားပြီဖြစ်တယ်လို့ဆိုပါတယ်။ကုလသမဂ္ဂအပါအဝင်အနောက်နိုင်ငံတချို့နဲ့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကတော့မြန်မာစစ်တပ်ဟာလူမျိုးတုံးတပ်ဖြတ်မှုတွေကိုကျူးလွန်နေတယ်လို့ဆွဆွဲလိုက်ပြီးမြန်မာအစိုးရဘက်ကတော့ဒါကိုလက်မခံဘဲပယ်ချခဲ့ပါတယ်။ဩဂတ်လ25ရက်နေ့ကအာဆာလို့ခေါ်တဲ့ရိုဟင်ဂျာဆွမ်းရောက်အဖွဲ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးစခန်း30ကျော်ကိုဝင်ရောက်တိုက်ခိုက်ခဲ့တာကိုမြန်မာစစ်တပ်ဘက်ကနယ်မြေရှင်းလင်းရေးလုပ်ရာကနေရခိုင်ပြည်နယ်မြောက်ပိုင်းမှာအခြေအနေတွေမတိမငြိမ်ဖြစ်လာခဲ့တာပါ။အာဆာအဖွဲ့ရဲ့ဒီတိုက်ခိုက်မှုကြောင့်လုံခြုံရေးတပ်ဖွဲ့ဝင်12ယောက်အပြင်ရခိုင်ဗုဒ္ဓဘာသာဝင်တွေဟိန္ဒူတွေနဲ့တခြားလူနည်းစုမျိုးနွယ်ဝင်တွေတိုက်ဆုံတာတွေနဲ့နေရာဆုံးခွာထွက်ပြေးတာတွေရှိခဲ့တယ်လို့မြန်မာအစိုးရဘက်ကပြောလိုက်ပြီးတော့အာဆာအဖွဲ့ကိုလည်းအကြမ်းဖက်အုပ်စုအဖြစ်နဲ့ကြီးညာခဲ့ပါတယ်ခင်ဗျာ